68မျိုးဆက်ចောင်းသားកងសងហောင်းនេះប៉វិញ ਨੇ ရှင်းလင်းလုံးပါတီကိုဒီဇင်ဘာလ18ရက်တနင်္ဂနွေနေ့မှာတရားဝင်ဖွဲ့စည်းကြောင်းကျင်ညာလိုက်ပါပြီ1988ခုနှစ်ကဖြစ်ပေါ်ခဲ့တဲ့လူလူလှုပ်ရှားမှုဒီမိုကရေစီအရေးတော်ပုံကြီးကိုကိုးစားပြုတဲ့အနေနဲ့ပါတီရဲ့အမည်ကိုရှင်းလင်းလုံးပါတီအဖြစ်ရွေးချယ်ရခြင်းဖြစ်ကြောင်းတနင်္ဂနွေနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းနိုင်ငံရေးပါတီဖြစ်မြောက်ရေးဗဟိုလုပ်ငန်းကော်မတီဦးဆောင်အဖွဲ့တာဝန်ခံဥကိုကိုကြီးကပြောပါတယ်ပါတီရဲ့မူဝါဒတွေထဲမှာရှင်းလင်းလုံးငွေရတုအခမ်းအနားကချမှတ်ခဲ့တဲ့ဆုံးဖြတ်ချက်ကိုဦးစားပေးထည့်သွင်းထားတယ်လို့လည်းသတင်းစာရှင်းလင်းပွဲအတွင်းဥကိုကိုကြီးကပြောပါတယ
်ပါတီရဲ့အခြေခံကြတဲ့ပါတီမူဝါဒတွေထဲမှာကျွန်တော်တို့ထိတ်တန့်တာနေထည့်ထားတဲ့ကိစ္စက Democratic Federal ပြည်တော်စုတည်ဆောက်ရေးပါဒါဟာကျွန်တော်တို့ရှင်းလင်းလုံးငွေရတုအခမ်းအနားကဆုံးဖြတ်ချက်လည်းဖြစ်ပါတယ်ဒီဆုံးဖြတ်ချက်ကိုကျွန်တော်တို့ဆက်လက်အောင်တဲ့ပေါ်ဖို့ဒါကိုဦးစားပေးတစ်ခုအဖြစ်နဲ့ကျွန်တော်တို့ရေးဆွဲဖော်ပြထားပါတယ်။ဒါကျွန်တော်တို့နိုင်ငံရဲ့ငြိမ်းချမ်းရေးကိစ္စဖွံ့ဖြိုးတိုးတက်ရေးကိစ္စနဲ့တိုက်ရိုက်နေဆက်ဆက်ပါတယ်
။ပါတီကိုအခုလအတွင်းမှတ်ပုံတင်သွားမှဖြစ်ပြီးမှတ်ပုံတင်ကြပြီးတော့မှပါတီအလုပ်အမှုဆောင်နဲ့ဗဟိုအမှုဆောင်တွေကိုရွေးချယ်သွားမယ်လို့ဆိုပါတယ်။ပါတီဖွဲ့စည်းရေးအတွက်ဒီဇင်ဘာလ16နဲ့18ရက်တို့ကနေ့ရက်ကြာဆွေးနွေးပွဲကျင်းပပြီးတဲ့နောက်မှာအခုလိုပါတီဖွဲ့စည်းကြောင်းသတင်းစာရှင်းလင်းပွဲကျင်းပခဲ့တာပါ။နိုင်ငံရေးပါတီဖြစ်မြောက်ရေးကော်မတီတာဝန်ခံဖြစ်ဦးကိုကိုကြီးကတာဝန်ယူဆောင်ရွက်ခဲ့ပြီးဗဟိုဦးဆောင်ကော်မတီအဖွဲ့ဝင်တွေအဖြစ်ဦးမင်းစရာ၊ဦးသက်ထွန်း၊ဦးရဲနိုင်အောင်တို့ပါဝင်ပြီး88မျိုးဆက်ចောင်းသားတွေအဓိကပါဝင်ခဲ့ကြတာဖြစ်ပါတယ်။ရန်ကုန်တင်ကန်းကျွန်းမြို့နယ်ကြက်ကဆန်ဓမ္မပီယသာသနာရိတ်တာမှာကျင်းပတဲ့ပါတီဖြစ်မြောက်ရေးညီလာခံကိုတိုင်းဒေသကြီးနဲ့ပြည်내အသီးသီးတို့ကကိုယ်စားလှယ်ပေါင်း200လောက်တက်ရောက်ခဲ့ကြတယ်လို့ဆိုပါတယ်